California ပြည်နယ်မှာရာသီဥတုပူပြင်းခြောက်သွေ့ပြီးတောမီတွေအကြီးအကျယ်ဆက်ပြီးလောင်ကျွမ်းနေတာကြောင့် Liberty အလုသမားနေအားလိုက်ရဲ့တောစခန်းထွက်အပန်းဖြေသူတွေတက်ကအနည်းဆုံးအယောက်60ကျော်ကိုစစ်တပ်ရဟတ်ရင်တွေနဲ့ကယ်ထုတ်ပေးခဲ့ရပါတယ်။မိကူးဆက်မှုမြန်ပြီးကြီးမားတဲ့တောမီလောင်ကျွမ်းမှုဟာနေရာ၃နေရာမှာဖြစ်ပွားနေတာပါ။ California ပြည်နယ်အလယ်ပိုင်းမှာရှိတဲ့ Sierra အမျိုးသားဥယျာဉ်ထဲမှာပိတ်မိနေသူ63ယောက်ကိုကယ်ထုတ်ခဲ့ရပြီးဒီထဲကနှစ်ဦးကတော့ဒဏ်ရာပြင်းထန်တယ်လို့ Fresno မိသက်ဌာနကပြောပါတယ်။ဒေသခံတွေကိုလည်းဘေးလွတ်ရာရွှေ့ပြောင်းကြဖို့အတွက်အာဏာပိုင်တွေကညွှန်ကြားနေပါတယ်။ရှေးဘာရေကန်ကြီးနားကတောမီကတော့စတူရန်မိုင်90ကျော်ကိုလောင်ကျွမ်းနေတာပါ။ကယ်လီဖိုးနီးယားတောင်ပိုင်း Los Angeles အရှေ့ဘက်မှာလောင်ကျွမ်းနေတဲ့တောမီကလည်းအချိန်ပိုပြင်းလာနိုင်တဲ့အတွက်ဒေသခံတွေဘေးလွတ်ရာပြောင်းရွှေ့ဖို့အမိန့်ထုတ်ထားပါတယ်။ San Diego ကောင်တီအရှေ့ဘက်မှာလောင်ကျွမ်းနေတဲ့တောမီကတော့တနာရီအတွင်းမှာပဲအိတ်က400လောက်ကိုပြန့်နှံ့သွားတဲ့အတွက်ကလီဗလန်မြို့သားဥယျာဉ်နာမှာနေသူတွေဘေးလွတ်ရာကိုရွှေ့ပြောင်းခိုင်းထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်ထဲမှာမီးကြီးကျယ်လောင်ကျွမ်းနေတဲ့နေရာ22နေရာရှိပြီးမီးတပ်သမား 12,000 ကျော်မီးငှိမ့်တက်နေရတယ်လို့ပြည်နယ်မီးတပ်ဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာအောက်တိုဘာ15ရက်နေ့ကစပြီးတောမီးလောင်ကျွမ်းမှု900ရှိခဲ့ပါတယ်။မီးလောင်ကျွမ်းတဲ့ areas ထူးရမ်းမှိုင်2,000ကျော်ကျယ်ပြီးလူ10ဦးအသက်ဆုံးရသလိုအဆောက်အဦပေါင်း3,000ကျော်ပျက်စီးခဲ့ရပါတယ်။